Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ American ပြည်အောင်စု Washington DC မြို့တော်ကနေ2014ခုနှစ်အော်တိုဘာလ9ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာ။ကျွန်တော်ကတော့အော်မဒီမနက်ခင်းစီစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်စံမိုးဦးပါ။ဒီမနေ့မှာကြားရမယ်ထူးခြားတဲ့သတင်းတွေမှာဆိုလို့ရှိရင်တော့ Islamic စစ်သွေးကြတွေကိုတိုက်ခိုက်နေတဲ့ညွန်ပေါင်းဖွဲ့ရဲ့ view ဟာအခြေအနေပေါ်မှာမူတည်ပြီးတော့အချိန်လိုက်ပြောင်းလဲနေနိုင်ပါတယ်လို့ American နိုင်ငံရဲ့ဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာအာဏာသိမ်းစစ်ကောင်းဆောင်ဖြစ်ပြီးတော့အခုဝန်ကြီးချုပ်ဗိုလ်ချုပ်ကြီးဟောင်းပရာယွတ်ချန်အိုချာဟာမြန်မာနိုင်ငံကိုနှစ်ရက်ကြာတရားဝင်ခီးစဉ်ဖြစ်ဒီကနေ့လာရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံမှာပြင်းထန်တဲ့ငရင်လှုပ်ခဲ့တဲ့အတွက်လူတဦးသေဆုံးပြီးတော့300ကျော်ဒဏ်ရာရရှိခဲ့ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုမှတ်အင်ဂျင်နိုင်တဲ့အတူတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီကနေ့နားဆင်ရမယ့်သတင်းတွေတွေထဲမှာဆိုရင်တော့
We need Ebola treatment units. We need healthcare workers. We need medevac capacity. We need mobile laboratory and staff.
ဒါရော Ebola ရောဂါတိုက်ဖျက်ရေးအတွက်လိုအပ်ချက်တွေကို American နိုင်ငံသားဝန်ကြီး John Kerry ကပြောသွားတာပါဒါပြင်ထိုင်းဝန်ကြီးချုပ်ရဲ့မြန်မာနိုင်ငံခီးစဉ် Britain နိုင်ငံသား2ဦးအသက်ခံရမှုနောက်ဆက်တွဲအခြေအနေတွေကိုလည်းနားဆင်ရမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပြပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစံမိုးဝေးနဲ့မဲအင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ Islamic စစ်သွေးကြွတွေကိုစန့်ကျင်တိုက်ခိုက်နေတဲ့ညွန်ပေါင်းအဖွဲ့ရဲ့ view ဟာတူရကီနိုင်ငံနဲ့တခြားတိုင်းပြည်တွေရဲ့အခြေအနေပေါ်မှာမူတည်ပြီးတော့အချိန်လိုက်နိုင်လိုက်နေ့လိုက်ပြောင်းလဲနေနိုင်ပါတယ်လို့ American နိုင်ငံသားရဲ့ဝန်ကြီး John Kerry ကဗိုလ်ထုနေမှာပြောကြားလိုက်ပါတယ်။အစိုးရအကြမ်းဖက်သမားတွေကစီးရီးယားနိုင်ငံနေဆက်မြို့ဖြစ်တဲ့ကိုပါနီကိုစတင်ထိုးစစ်ဆင်တိုက်ခိုက်တဲ့လွန်ခဲ့တဲ့သတင်း3ပတ်ကြာကလေးကနိုင်ငံတကာဘက်ကအင်လိုက်အားလိုက်ဝင်ရောက်ကင်တွယ်ဖို့အတွက်ခတ်လူမျိုးစုနယ်တိုက်ခိုက်ရေးသမားတွေကထပ်ခါတလဲလဲတောင်းဆိုခဲ့ကြတာပါ။အိန္ဒိယတူရကီနိုင်ငံကဘာမှအရေးယူဆောင်ရွက်တာမျိုးမရှိခဲ့သေးပါဘူး။ဒါပေမဲ့ကိုပါနီတိုက်ပွဲဟာအင်မတန်ဆိုးရွားပြီးတော့ကြောက်မက်ဖွယ်ကောင်းတယ်လို့ဝန်ကြီးကယ်ရီကပြောဆိုလိုက်ပြီးဗျူဟာမြောက်ဦးတီချက်ကိုနားလည်ဖို့အတွက်နောက်ကိုဆုတ်ရမယ်လို့လည်းသူကပြောပါတယ်။
We're trying to deprive the ISIL of the overall ability to wage this not just
ဒီစပွဲမှာကျွန်တော်တို့အနေနဲ့ ISIL ရဲ့စွမ်းဆောင်ရည်ကိုထိခိုက်ချိုးယွင်းတော့အောင်ကြိုးပမ်းရပါလိမ့်မယ်။ကိုပါနီတနင်္လာတည်းတင်မကပါဘူး။စီးရီးယားနဲ့အီရတ်တခွင်လုံးမှာဖြစ်ပါတယ်လို့ပြောဆိုသွားတာပါ။ IS စစ်သွေးကြွတွေရဲ့လက်ကိုကိုပါနီမြို့ကျမသွားအောင်လေကြောင်းတိုက်ခိုက်မှုတစ်မျိုးတည်းနဲ့တည်းမလုံလောက်ဘူးလို့ပင်တဂွန်စစ်ဌာနချုပ်ကဗိုလ်ထုနေမှာပြောဆိုပါတယ်။ကိုပါနီဒေတာရဲ့အကြီးအကဲဖြစ်တဲ့အန်ဝါမွတ်စလင်ကတော့နောက်ဆုံးနှစ်ရဲ့အတွင်းတိုက်ခိုက်မှုတွေကအခြေအနေကောင်းတွေကိုဖြစ်စေခဲ့တယ်လို့ VOA ကိုပြောပါရခင်ဗျာ
။ American ပြည်ထောင်စုမှာပထမဆုံး Ebola ရောဂါဖြစ်ပွားတဲ့ဝေနာရှင်ဟာ Dallas မြို့ဆေးရုံမှာဗုဒ္ဓဘုရားကသေဆုံးသွားပါတယ်။ Thomas Eric Duncan ဟာဆေးရုံတင်ပြီး10ရက်အကြာမှာသေဆုံးခဲ့တာလို့သူတက်ရောက်ကုသခံယူခဲ့တဲ့ Texas Health Presbyterian ဆေးရုံကပြောပါရသူဟာပြီးခဲ့တဲ့စက်တင်ဘာလ20ရက်နေ့ကအနောက်အာဖရိကမှာအီဘိုလာရောဂါကပ်ပြီးအဆိုးရွားဆုံးဖြစ်နေတဲ့မွေးရက်လိုက်ဘီးရီးယားနိုင်ငံကနေဒါလက်စ်ကိုပြန်လာခဲ့တာပါ CDC လို့ခေါ်တဲ့ကူးစက်ရောဂါပြန့်ပွားမှုထိန်းချုပ်ရေးဌာနအကြီးအကဲဒေါက်တာ Thomas Frieden ကတော့Duncan ဟာဒီတည်ဆုံးခဲ့တဲ့အတွက်သူ့အနေနဲ့လွန်စွာစိတ်မကောင်းဖြစ်မိကြောင်းပြောပါတယ်ဒါအပြင် Duncan အခုလို့တည်ဆုံးမှုဟာအီဘိုလာရောဂါဝေနာရှင်တွေရဲ့ဘေးဒုက္ခကိုကိုစားပြုတာဖြစ်တယ်လို့လည်းသူကပြောပါရယ်အနောက်အာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်ပွားမှုဖြစ်နေတဲ့ကာလပတ်လုံးအမေရိကန်ပြည်ထောင်စုမှာလည်းဒီရောဂါကူးစက်မှုဖြစ်နိုင်တဲ့အလားအလာရှိနေမှာဖြစ်တယ်လို့ဒေါက်တာဖရီဒန်ကသတိပေးပြောထားပါရယ်သမရအိုဘားမားကလည်းအီဘိုလာရောဂါတိုက်ဖျက်ရေးဟာဦးစားပေးဆောင်ရွက်ရမယ့်အမျိုးသားလုံခြုံရေးကိစ္စဖြစ်တယ်လို့ပြောပါရယ်ဒီLiberia နဲ့ Sierra Leone နိုင်ငံတွေကလာတဲ့ခီးသည်တွေကိုအထူးစစ်ဆေးမဲ့ကရိယာတွေကို American ပြည်ထောင်စုရဲ့အဓိကနိုင်ငံတကာလေဆိပ်ကြီး5ခုမှာထားရှိမှာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဒါအပြင် American ပြည်ထောင်စုမှာဒီယောဂါပုဂ္ဂိုလ်ဘယ်လိုရင်ဆိုင်ကုသသင့်တယ်လဲဆိုတာကိုသိတဲ့ကမ္ဘာအကောင်ဆုံးဆရာဝန်တွေရှိနေပြီး Ebola ယောဂါကူးစက်မှုဆိုးရွားလာဖို့အခြေအနေလည်းမရှိဘူးဆိုတာသူ့အနေနဲ့ယုံကြည်ကြောင်းသမ္မတဥပမာကပြောသွားပါတယ်ရှင်။
အခုနှစ်တွင်ထိုင်းနိုင်ငံမှာစစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးဟောင်းပရာယုတ်ချန်အိုချာဟာသူ့ရဲ့ပထမအဦးဆုံးနိုင်ငံခြားခီးစဉ်ဖြစ်တဲ့အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကိုနှစ်ရက်ကြာတည်ဝင်းအလှည့်ပတ်ခီးအဖြစ်ဒီနေ့ရောက်ရှိလာမှာဖြစ်ပါတယ်။ခီးစဉ်တွင်ထိုင်းနဲ့မြန်မာနိုင်ငံကြားအစ်မင့်ကုံသွေးရေးလုံခြုံရေးနဲ့ရွှေပြောင်းအလုတ္တမအရေးကိစ္စတွေကိုမြန်မာခေါင်းဆောင်နဲ့ဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့သမ္မတဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံမှာဖြစ်တယ်လို့အမည်မဖော်တဲ့ထိတ်တန့်မြန်မာအစိုးရအရာရှိတယောက်က VOE ကိုပြောဆိုပါတယ်အခုလိုတွေ့ဆုံကြတဲ့အခါမှာထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးဆွေးနွေးကြမှာဖြစ်ပြီးတော့မကြာသေးခင်ကဗြိတိန်နိုင်ငံကကဘာလစ်ခီးစဉ်နှစ်ဦးထိုင်းနိုင်ငံတောင်ပိုင်းမှာတပ်ဖြတ်ခံရမှုနဲ့ဖမ်းဆီးထားခံရတဲ့မြန်မာနိုင်ငံသားလူငယ်နှစ်ဦးရဲ့ကိစ္စကိုထည့်သွင်းဆွေးနွေးမှာဖြစ်တဲ့အကြောင်းအဲ့ဒီအမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိကပြောဆိုပါတယ်ထိုင်းနဲ့မြန်မာခေါင်းဆောင်တွေဟာနေဆက်ဒေသလုံခြုံရေးကိစ္စအပါအဝင်နှစ်နိုင်ငံရဲ့အကျိုးစီးပွားကိစ္စရပ်တွေကိုဆွေးနွေးကြပါလိမ့်မယ်နိုင်ငံနေဆက်ဖြတ်ကျော်ကုံသွေးရေးကိစ္စနဲ့မကြသေးခင်ကမြန်မာနိုင်ငံအတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေဆက်ကုံသွေးရေးမှာအနှောက်အယှက်ဖြစ်ခဲ့ရတာတွေကိုလည်းဆွေးနွေးကြဖို့ရှိတယ်လို့ဆိုပါတယ်ဒီခီးစင်ဟာထိုင်းဝန်ကြီးချုပ်အတွက်စစ်အာဏာသိမ်းပြီးတဲ့နောက်ပထမအဦးဆုံးတွားရောက်တဲ့နိုင်ငံရက်ချခီးစင်လည်းဖြစ်ပါတယ်ခင်ဗျာ
ဗုဒ္ဓဘုနဲ့မနက်ပိုင်းကကချင်ပြည်နယ်မြောက်ဖြားဒေသမှာပျောက်ဆုံးနေသူတွေကနောက်ထပ်ထိုင်းရဟတ်ယင်မှုတအုပ်ကိုကယ်ဆယ်ရေးအဖွဲ့ကတွေ့ရှိခဲ့ပါတယ်။ပျောက်နေတဲ့ရဟတ်ယင်နဲ့ရဟတ်ယင်ပေါ်လိုက်ပါသွားသူတွေကိုတပတ်ကျော်ရှာဖွေနေတာပါ။အင်္ဂါနေ့ညနေပိုင်းကနောင်မိုးမြို့နယ်လန်စာထုရွာကိုရွှေရင်တော်ကြီးဆိုသူရောက်ရှိလာခဲ့ပြီးတော်ရဲမှာထိုင်းနဲ့မြန်မာရဟတ်ယင်မှုနှစ်ဦးကျန်နေသေးတဲ့အကြောင်းပြောပြခဲ့ပါတယ်။ဒါကြောင့်ကျန်ရှိနေသူတွေကိုကယ်ဆယ်ရေးအဖွဲ့ကညာတွင်ချင်းတောင်းနှင်းရှာဖွေရမှာမနေ့မနက်ကထိုင်းရဟတ်ယင်မှုကိုပြန်လည်တွေ့ရှိခဲ့ကြောင်း True Foundation ပြန်ကြားရေးအဖွဲ့တာဝန်ရှိသူဥပိုလ်ထွန်းက VOE ကိုပြောပါတယ်။ဒါအပြင်ကြန့်ရှိနေတဲ့မြန်မာရဟတ်ယင်မှုကိုကယ်ဆယ်နိုင်ဖို့အတွက်ဆက်လက်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ဒါအပြင်ရဟတ်ယင်ဘာကြောင့်ပြတ်ကျခဲ့ရတယ်ဆိုတာကိုတော့အတိအကျမသိရသေးဘူးလို့လည်းဆိုပါတယ်။လွန်ခဲ့တဲ့ဩဂုတ်လ31ရက်နေ့ကတက္ကသိုလ်ချေလင်းနဲ့တောင်တက်အသင်းတဘာဝခေါ်တန်ဖောင်ဒေးရှင်းကတောင်တက်သမားနှစ်ဦးဟာခါခါပိုရာစီတောင်ကိုအအောင်မြင်မြင်တက်ရောက်နိုင်ကြောင်းသတင်းပေးပို့ခဲ့ပြီးတဲ့နောက်အဆက်အသွယ်ပြက်ပျောက်ဆုံးသွားခဲ့တာပါစက်တင်ဘာလ28ရက်နေ့မှာတော့သူတို့ကိုကယ်ဆယ်နိုင်ဖို့ရှာဖွေလုပ်ငန်းဆောင်ရွက်နေတဲ့ရဟတ်ယင်ဟာခါခါပိုရာစီတောင်ချေအနီးကအခြေစိုက်စခန်းကိုရိတ်ခါပို့ဆောင်စဉ်အဆက်အသွယ်ပြက်ပြီးတော့ထပ်မံပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်ရှင်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေအမေရိကန်တန်မြန်မာပိုင်းအစီအစဉ်ကကြာတာပတိနေ့နန်းကင်းနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံမှာပြင်းထန်တဲ့ငရင်လှုပ်ခဲ့တာကြောင့်အနည်းဆုံးလူတဦးသေဆုံးပြီးတော့300ကျော်ဒဏ်ရာရရှိခဲ့ပါတယ်တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူးရက်ပြီးတော့မြန်မာနယ်စပ်ဖြစ်တဲ့ယူနန်ပြည်နယ်ကဒင်ဂျူမြို့နယ်ကိုအခြေပြုပြီးတော့မနေ့နှောင်းပိုင်းကလှုပ်ခဲ့တဲ့အဲ့ဒီငရင်ဟာမြေပြင်အနက်ခတ်တင်တွေမှာလှုပ်ခဲ့တာဖြစ်ပါတယ်ဒီငရင်ကြောင့်လူပေါင်းအနည်းဆုံး5000ကိုနေရာရွှေ့ပေးရခဲ့ပြီးဖြစ်တယ်လို့တရုတ်သတင်းမီဒီယာတွေမှာဖော်ပြပါတယ်အမေရိကန်ပူမိဗေဒလေးလာရေးတိုင်းတာချက်အရဒီငရင်ဟာပြင်းအား6ပမာဏရှိပြီးတော့မြေပြင်အနက်6မိုင်ကျော်အကွာမှာခတ်တင်တင်လှုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်တရုတ်အရာရှိတွေဘက်ကတော့အဲ့ဒီငရင်ရဲ့ပြင်းအားဟာ 6.6 အဆင့်ရှိတယ်လို့ဆိုပါတယ်ဒီငရင်ကြောင့်အဆောက်အဦပေါင်း 9,000 နီးပါးပျို့ချခဲ့ရပြီးနောက်ထပ်အိမ်ပေါင်း 14,000 ကျော်ပျက်စီးခဲ့ရတယ်လို့တရုတ်အစိုးရပိုင်ရှင်းဟွာသတင်းဌာနကပြောပါတယ်တရုတ်ဝန်ကြီးချုပ်လီကီရှန်ကလည်းလူတွေအသက်ကိုကယ်တင်နိုင်ရေးအတွက်အစွမ်းကုန်လှုပ်ပေးဖို့အမိန့်ထုတ်ထားပြီးဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
ပျောက်ဆုံးနေတဲ့ VNN ရေနံတင်တင်မော့ကိုအိန်းနီချင်းသုံးနိုင်ငံကဝိုင်းဝန်းကူညီရှာဖွေပေးနေတယ်လို့ VNN တာဝန်ရှိသူတွေကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလ2ရက်နေ့ကစင်ကာပူနိုင်ငံကနေ VNN ကိုထွက်လာတဲ့ရေနံတင်တင်မော့တစ်စီးပျောက်ဆုံးသွားတာပါပင်လယ်ဓားများတွေရဲ့ပြန်ပေးဆွဲခေါ်ဆောင်သွားနိုင်တယ်ဆိုတဲ့စိုးရိမ်မကင်းမှုတွေလည်းပိုးပြီးများလာနေပါရယ်စင်ကာပူစိုက်ကန်းကနေထွက်ခွာလာပြီးတနားရီအတွင်းမှာပဲ Sunrise 689လို့အမည်ပေးထားတဲ့ရေနံတင်ကုန်ရင်းနှံတင်တင်မော့ဟာကုန်းမော်ကဆက်သွယ်ရေးဌာနနဲ့ရေဒီယိုဆက်သွယ်ရေးပြတ်တောက်သွားခဲ့တယ်လို့ VNN ရှာဖွေရေးနဲ့ကယ်ဆယ်ရေးအကြီးအကဲက VOE ကိုပြောပါရယ်။ဒါအပြင်ဒီကုမ္ပဏီနဲ့တာဝန်ရှိတဲ့အဖွဲ့အစည်းတွေကနိုင်ငံခြားအေဂျင်စီတွေနဲ့ပူးပေါင်းပြီးတော့အပူတပြင်းရှာဖွေနေပေမဲ့အခုချိန်ထိတင်မော့သတင်းအစအနဘာတစ်ခုမှမရသေးဘူးလို့ iPhone ငါးဖမ်းလုပ်ငန်းနဲ့တင်မောဆောက်လုပ်ရေးကုမ္ပဏီလုံခြုံရေးဆိုင်ရာအကြီးအကဲငူရင်ဘူထရုက VOA ကိုပြောပါရယ်အခုလက်ရှိအခြေအနေမှာလဲသူတို့ရဲ့ကုမ္ပဏီစီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်းထားပြီးတော့ဒီ VNA အစိုးရအနေနဲ့ဒီတင်မောပျောက်ဆုံးနေတဲ့ကိစ္စမှာအငြင်းဆုံးရှာဖွေပေးဖို့တောင်းဆိုထားတယ်လို့လဲသူက VOA ကိုပြောပါရယ်အခုတင်မောပျောက်ဆုံးပုံဟာမတော်တဆဖြစ်တာမျိုးမဟုတ်ပဲပြန်ပေးဆွဲခံရတဲ့အခြေအနေမျိုးဖြစ်နေပြီးတော့ပင်လယ်ဓားတွေဘက်ကငွေပမာဏအများပြတောင်းလာမယ်ဆိုရင်ကုမ္ပဏီဘက်ကအခက်အခဲတွေအများကြီးရှိလိမ့်မယ်လို့လဲသူကပြောသွားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာအုပ်စုလိုက်အဓမ္မပြုကျင့်ခဲ့သူအမျိုးသား9ယောက်ကိုအာဏာပိုင်တွေကကျိုးပေးကွပ်မြက်လိုက်ပါတယ်ဥပဒေရေးရာဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့ဝေဖန်မှုတွေရှိနေတဲ့ကြားကပဲအခုလိုပြစ်ဒဏ်ကိုစီရင်လိုက်တာဖြစ်ပါတယ်တေးရန်စီရင်ဖို့အတွက်ဆုံးဖြတ်ချက်ကိုအရင်သမ္မတဟာမစ်ခါဇိုက်ကသူ့ရဲ့နောက်ဆုံးသမ္မတတာဝန်ထမ်းဆောင်တဲ့နေ့မှာအတီးပြုတ်လက်မှတ်ရေးထိုးပေးခဲ့တာပါဩဂုတ်လအတွင်းကပူးမျိုးရဲ့အပြင်ဘက်မှာအမျိုးသား၈ယောက်ဟာမိသားစုစီးလာတဲ့ကားတစ်စီးကိုတားပြီးတော့အမျိုးသမီး၄ယောက်ကိုလိမ်မတော်မတရားပြုကျင့်ခဲ့တာပါအမျိုးသမီး၄ဦးထဲကတဦးကဆိုရင်ကိုဝင်ဆောင်မိခင်ဖြစ်တယ်လို့ဆိုပါတယ်ယောက်ျား၈ယောက်ထိကတချို့ဟာရဲယူနီဖောင်းတွေဝတ်ဆင်ထားတယ်လို့လည်းပြောပါရယ်အဲ့ဒီဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်ပြည်သူလူထုကဒေါသထွက်ပြီးတော့လမ်းတွေပေါ်တက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါရယ်ပြီးခဲ့တဲ့လအတွင်းတရားရုံးမှာ2နာရီကြာစစ်ဆေးခဲ့ပြီးတဲ့နောက်အမျိုးသား9ယောက်ကိုဓမြမှုလိမ်မတော်မတရားပြုကျင့်မှုစတာတွေနဲ့တေဒံအပြစ်ပေးခဲ့တာပါအဲ့ဒီနောက်မှာတော့အယူခံတရားရုံးက2ယောက်ကိုထောင်ဒဏ်တွေအဖြစ်ပြောင်းလဲချမှတ်ခဲ့ပါရယ်တိုးတောင်းလာတဲ့အချိန်ကာလအတွင်းအမှုကိုစစ်ဆေးပြီးတော့ပြစ်ဒဏ်စီရင်ခဲ့တဲ့အတွက်လူ့အခွင့်အရေးအဖွဲ့တွေကတရားစီရင်မှုပေါ်မေးခွန်းထုတ်နေကြပါရယ်ခင်ဗျာ
အော်တိုဘာလကွေးနေနောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုကုဆမိုဝေနဲ့မဲအင်ဂျင်နိုင်တို့ကကြီးညာခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုဆက်လက်တင်ဆက်ပြရမယ်ခင်ဗျာတက်ဆက်ပြည်နယ်ဒါလတ်ဆေးရုံမှာအီဘိုလာရောဂါပိုးကူးစက်ခံရတာကြောင့်ဆေးကုသမှုခံယူနေတဲ့လိုက်ဘေးရီးယားလူမျိုးထောမက်စ်အီရစ်နံကံမနေ့ကသေဆုံးသွားခဲ့ပါတယ်အခုခါမှာတော့အီဘိုလာရောဂါကူးစက်ပြန့်ပွားမှုဒါစီအတွက်အချိန်မြင့်ဆောင်ရွက်ဖို့ဒေသခံအာဏာပိုင်တွေအပါအဝင်အမေရိကန်ဆိုရအနေနဲ့လည်းနီလန်ပေါင်းစုံနဲ့ဆောင်ရွက်ဖို့ကြိုးပမ်းနေကြတာပါဒီအကြောင်းကိုဆက်လက်နားဆင်ကြပါခင်ဗျာဗုဒ္ဓဟူးနေ့မနေ့9နာရီ50မိနစ်မှာလိုက်ဘေးရီးယားလူမျိုးသောမတ်စ်အီရစ်ဒန်ကန်ဟာအီဘိုလာရောဂါပိုးကြောင့်ဒါလတ်ဆေးရုံမှာသေဆုံးသွားခဲ့တာပါတက်ဆက်စ်ပြည်နယ်ဒါလတ်ဆေးရုံမှာဆယ်ယောက်ကြာဆေးကုသမှုခံယူပြီးတဲ့နောက်အခုလိုသေဆုံးသွားတာပါမစ္စတာဒန်ကန်ဟာအနောက်အာဖရိကမှာရှိတဲ့လိုက်ဘေးရီးယားနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ20ရက်နေ့မှာရောက်ရှိလာပြီးမကြာခင်သူ့မှာအီဘိုလာရောဂါပိုးကူးစက်ခံရတာကိုပထမဆုံးသိရှိခဲ့သူလည်းဖြစ်ပါတယ်မစ္စတာဒန်ကန်ဟာလိုက်ဘေးရီးယားနိုင်ငံမွန်ရိုဗီးယားမြို့မှာကာမောင်သမားတဦးလောက်ကန်ခဲ့တာပါမွန်ရိုဗီးယားမှာနေထိုင်စဉ်သူဟာယောဂပိုးရှိသူတူကိုဆေးရုံကိုပို့ဆောင်ခဲ့ပြီးအဲ့ဒီသူဟာအီဘိုလာရောဂါကြောင့်သေဆုံးသွားခဲ့ပါတယ်မစ္စတာဒန်ကန်သေဆုံးမှုနဲ့ပတ်သက်ပြီးဒါလတ်စ်မြို့တော်ဝန်မိုက်ရောလင်းစ်ကယောဂကုသပေးသူကျန်းမာရေးဝန်ထမ်းတွေကိုချီးကျူးစကားပြောကြားခဲ့တယ်လို့မိသားစုကိုလည်းဝန်ထမ်းစကားပြောခဲ့ပါတယ်
We appreciate the dedicated service of the emergency and medical
Mr. Thomas Eric Gangan သေဆုံးသွားခဲ့ပါပြီ။သူကကယူတဆိုင်ကုသပေးသူကျန်းမာရေးဝန်ထမ်းတွေအရေးပေါ်ကုသမှုအတွက်ဆန်းစပ်တမန်ဆောင်ရွက်သူတွေကိုအထူးပဲကျေးဇူးတင်ရှိပါရယ်။ဒီအချိန်နေရာနာကျင်စရာကောင်းပြီးဒီလိုမျိုးမဖြစ်ဖို့ကိုလည်းမျှော်လင့်ခဲ့တာပါ။ဒါပေမဲ့ Mr. Duncan ရဲ့မိသားစုနဲ့မိတ်ဆွေတွေကို Dallas မြို့ကိုစားဝန်ထမ်းဆောင်ပြောကြားလိုပါတယ်လို့ Dallas မြို့တော်ဝန်ကပြောသွားတာပါ။ဒါအပြင် American ပြည်ထောင်စုရဲ့အဆင့်မြင့်ဆေးပညာကျန်းမာရေးဝန်ထမ်းတွေရဲ့စံဆောင်ချက်တွေနဲ့ပတ်သက်လို့ယုံကြည်မှုအပြည့်အဝရှိပြီးတော့ Ebola ရောဂါပြန့်ပွားမှုမရှိအောင်တားဆီးနိုင်မယ်ဆိုတာကိုလည်းလူလူအနေနဲ့သိစေအပ်ပါတယ်လို့ Mr. Rolling ကပြောကြားသွားပါတယ်။ဒါပေမဲ့လည်း Liberia နိုင်ငံသား Mr. Duncan နေထိုင်ရာအပတ်မှန်တိုက်ခန်းတွေတွေအနီးနေထိုင်တဲ့မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူကိုတောင်းထိုက်ကတော့လူလူတွေကြာဆွေးမှုတွေဆက်ရှိနေသေးတဲ့အကြောင်းအခုလို့ပြောပါရယ
်ဟိုအလုံးသိကြတဲ့အတိုင်းပဲလေဟိုဒီယောဂဖြစ်တဲ့လူသုံးဝိုင်းပြီးသွားပြီးတော့သတ်မှတ်လို့ရတဲ့ယောဂယူမဟုတ်ဘူးသူကကုသယောဂဖြစ်နေတဲ့အတွက်ကြောင့်ကြံ့နေတယ်ခင်ဗျအဲ့ဒါဘသူတွေမှာကြံ့နေတယ်လဲဆိုတာကိုဒါကျွန်တော်တို့မသိနိုင်ဘူးဟိုအထူးသဖြင့်တော့ဒီကျွန်တော်တို့မြန်မာနိုင်ငံသားတွေအနေနဲ့ကြံ့ကြည့်မယ်ဆိုရင်ရှူမရှိဘူးညိုးမရှိဘူးညီကောင်မမရှိဘူးပြီးတော့နိုင်ငံမှာချားနေဗျာဒီရဲ့ခံစားချက်တွေဒီစိတ်တွေကဟုတ်ကဲ့ဆွမ်းမိုးလာပါတယ
်ဒီတော့တွင်အီဘိုလာရောဂါကူးစက်ပြန့်ပွားမှုတားဆီးရေးအတွက်တိုင်းပြည်တော်များများမှအရေးပေါ်လိုအပ်ချက်တွေရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဖီလစ်ဟာမွန်နဲ့အတူဝါရှင်တန်မှာအခုလိုပြောခဲ့တာ
ပါ We need Ebola treatment units we need healthcare workers we need medevac capacity
အီဘိုလာကူးစက်ကိုအဆောက်အဦတွေလိုနေပါတယ်ကျန်းမာရေးလှုပ်သားတွေလည်းလိုပါတယ်တည်ယူပို့ဆောင်ရေးအတွက်လည်းလိုအပ်နေတာပါရွှေ့ပြောင်းဓာတ်ခွဲခန်းတွေဝန်ထမ်းတွေလည်းလိုအပ်ပါတယ်တခြား အထောက်ကူတွေလည်းလိုအပ်နေပါတယ
်မနေ့ကဗုဒ္ဓဦးနေ့မှာပဲအမေရိကန်ယောဂထင်းကျွေးရေးဌာနအကြီးကဒေါက်တာထောမတ်စ်ဖရိုင်ဒန်ကမစ္စတာဒန်ကန်သိဆုံးမှုနဲ့ပတ်သက်ပြီးအထူးကြေကွဲကြောင်းပြောကြားခဲ့ပြီးသူဟာအီဘိုလာယောဂါကူးစက်ခံရသူတွေရဲ့ကုစားပြုမှုဖြစ်တယ်လို့ပြောသွားပါတယ်အနောက်အာဖရိကမှာအီဘိုလာကူးစက်ပြန့်ပွားမှုဆက်ဖြစ်နေသူတွေအမေရိကန်ပြည်ထောင်စုမှာဒီယောဂါမဖြစ်နိုင်ဘူးလို့ပြောလို့မရကြောင်းမစ္စတာဖရိုင်ဒန်ကပြောသွားပါတယ်သမရအင်ဗျူရောပြောခွင့်ရဂျော့ချ်အာနက်စ်ကလည်းလိုင်ဗေးရီးယားဆီယရာလီယွန်ဂီနီကခီးသွားတွေအမေရိကန်ပြည်ထောင်စုကိုအဓိက45ခုကနေဝင်ရောက်လာတဲ့အခါမှာကိုပူဂျင်းတိုင်းဆက်နဲ့ရှာဖွေစစ်ဆေးသွားမှာဖြစ်ကြောင်းပြောပါတယ်ဒီ season ကို New York JFK နိုင်ငံကလေးစိတ်မှာစတင်မှာဖြစ်ပြီးနောက်ပတ်တွင်အတွင်း Atlanta က Hartsfield လေးစိတ် New Jersey က Newark လေးစိတ်နဲ့ Chicago မြို့က O'Hare လေးစိတ်နောက် Washington Dallas လေးစိတ်တွေမှာစတင်မှာပါလေးစိတ်အရာရှိတွေဟာခီးသည်တွေကိုအနောက်အာဖရိကကိုခီးသွားခဲ့ခြင်းရှိမရှိမေးမြန်းတာကိုအပူချိန်တိုင်းတာ Ebola ယောဂါဖြစ်ပွားနေတဲ့ယောဂါလက္ခဏာရှိမရှိစမ်းသပ်တာတွေကိုလုံဆောင်မှာပါတကယ်လို့ခီးသည်တွေမှာယောဂါလက္ခဏာရှာဖွေတွေ့ရှိခဲ့မယ်ဆိုရင်တော့ကျန်းမာရေးဝန်ထမ်းတွေစီကိုလှည့်ပြောင်းပေးပြီးအသေးစိတ်ထပ်မံစစ်ဆေးခံရမှာဖြစ်ပါတယ်ခင်ဗျာကိုဆလပီထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်နဲ့ပတ်သက်တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းဝန်ကြီးချုပ်မြန်မာနိုင်ငံကိုလာရောက်လည်ပတ်တဲ့အခါမှာထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာအလုပ်သမားတွေအရေးနဲ့နောက်စီရေးစီးပွားရေးအပါဝင်ဘတ်စုံကဏ္ဍစုံကိစ္စရပ်တွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါရတယ်။အခုလာမှာဝန်ကြီးချုပ်ဖြစ်လာတဲ့ပိုတိုဂျီပရာယုတ်ချန်ဝါချာဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်အဖြစ်နဲ့အော်တိုဘာလ9ရက်ကနေ10ရက်နေ့အထိမြန်မာနိုင်ငံကိုတရားဝင်လာရောက်လည်ပတ်မှာလည်းဖြစ်ပါရတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါရခင်ဗျာ
။အခုနှစ်မေလ22ရက်နေ့မှာစစ်အာဏာသိမ်းပြီးအခုလာ24ရက်နေ့ကဝန်ကြီးချုပ်ဖြစ်လာတဲ့ပိုတိုဂျီဟောင်းပရာယုတ်ချန်ဝါချာဟာသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်နဲ့အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကို၂ရက်ကြာတရားဝင်လာရောက်လည်ပတ်ခြင်းလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့သမ္မတဦးသိန်းစိန်တို့တွေ့ဆုံတဲ့အခါထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအရေးဆွေးနွေးကြမှာဖြစ်ပြီးမကြသေးခင်ကဗြိတိန်နိုင်ငံကကဘာလက်ခီးသည်နှုတ်ကိုထိုင်းနိုင်ငံတောင်ပိုင်းမှာတပ်ဖြတ်ခဲ့မှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားလူငယ်နှုတ်ကိစ္စကိုလည်းထည့်သွင်းဆွေးနွေးတော်မှာဖြစ်ကြောင်းအမည်မဖော်လိုတဲ့မြန်မာအစိုးရအရာရှိတဦးက VOA ကိုပြောပါတယ်မြန်မာအလုပ်သမားတွေကြားမှာအလုပ်လုပ်ခွင့်တက်တန်းနိုင်ငံကုလက်မှတ်တက်တန်းကုန်ဆုံးနေပြီးတရားမဝင်နေထိုင်နေကြရသူတိတ်နေချီရှိနေတာကြောင့်အခုလိုထိုင်းနဲ့မြန်မာထိပ်တန်းခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမြန်မာအလုပ်သမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဆွေးနွေးအဖြေရှာပေးဖို့အခွင့်လမ်းကောင်းတစ်ခုဖြစ်တဲ့အကြောင်းရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်လက်ရှိလုပ်ဆောင်နေတဲ့နိုင်ငံကုလက်မှတ်နဲ့အလုပ်လုပ်ခွင့်ပါမစ်တက်တန်းတိုးတဲ့အစီအစဉ်တွေဟာအလုပ်မဖြစ်ဘူးလို့ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ဥက္ကဋ္ဌဦးစိန်ထေးကပြောပါတယ
်မြန်မာဆိုးရနေပြီးတော့ငကိုကထုတ်ပေးထားတဲ့ဒီရာယီနိုင်ငံကုလက်မှတ်ပါလေရာယီ passport ကိုသူကပယ်ဖြတ်ပြီးတော့မှပုံမှန်နိုင်ငံကုလက်မှတ်ပြောင်းဖို့အတွက်လုပ်ဆောင်နေတာပေါ့နော်အဲ့ဒါဟိုမအောင်မြင်တဲ့လုပ်ငန်းရှင်ဖြစ်တော့အဲ့ဒါကိုပြန်ပြီးတော့အခုရှိနေတဲ့ဟာလေးကိုပဲပြန်ပြီးတော့လှုပ်ဆောင်ပေးတယ်။နောက်တစ်ခုကဒီ၄နှစ်ဒီစာတက်ပန်ကုန်နေတဲ့အလုပ်ကမှ၅ရင်းကျော်လောက်ကိုထိုင်းနိုင်ငံထဲမှာဟိုထိုင်းဆိုရင်ပြည်ထောင်ပြီးတော့အများဆုံးတက်ပန်တူပေးတဲ့အစီအစဉ်ကိုစောင့်ရဖို့ပေါ့နော်။အဲ့ဒါတော့ဒီလိုလှုပ်ပေးဖို့ကတော့အများဆုံးလိုအပ်နေပါတယ်။အဲ့ဒါဒီအလုပ်ကမှဥယျာဉ်၅ရင်းလောက်တောင်ရှိသွားပါပြီ
။ယာယီနိုင်ငံကုလက်မှတ်အပါအဝင်အလုပ်လုပ်ခွင့်တက်တန်တူရေးအတွက်ချမှတ်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တွေဟာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ကြောင့်အခုလိုအခက်အခဲတွေရင်ဆိုင်နေရတာဖြစ်တယ်လို့လည်းဦးစိန်ထေးကပြောပါတယ်။ဒါကြောင့်လည်းမြန်မာအလုပ်သမားတွေဟာထိုင်းနိုင်ငံအတွင်းတရားဝင်နေထိုင်အလုပ်လုပ်ခွင့်ရှိရမယ့်အစားတရားမဝင်အလုပ်သမားတွေဘဝကိုမရည်ရွယ်ပဲရောက်ကုန်ကြရတဲ့ကိစ္စဟာဒီကနေ့အလုပ်သမားတွေအဓိကရင်ဆိုင်နေရတဲ့ပြဿနာဖြစ်တယ်လို့သူကဆက်ပြောပါတယ
်။အဓိကလက်တလောကိုဖြစ်ပေါ်နေတဲ့ဟာကတော့သူတို့ရဲ့ဒီတရားဝင်ရည်တည်နေရတဲ့အခြေထားနေပြီးတော့တရားမဝင်အလုပ်ကမှဖြစ်တော့မယ့်အနေထားပေါ့နော်။ခုနကအလုပ်ကမှ၅သိန်းကျော်ဗီဇာတွေကုန်နေပြီ။ဒီနှစ်ဖက်ဆူရတယ်ဘာမှမလုပ်ဆောင်ပေးဘူး။အဲ့ဒီဟာကတော့တကယ်ကိုယူကြည့်တဲ့အကြောင်းအရာပေါ့။အဲဆိုတော့သူတို့ကဒီတရားဝင်အလုပ်ကမှဖြစ်လို့တက်ဆက်နေအများကြီးပေးပြီးတော့ဖြစ်လာပြီ။ဟုတ်အဆူရတယ်ကပါဟိုလိုလိုဒီလိုလုပ်နေခါကျတော့သူတို့မှဒီ overstay ကိုဖြစ်နေအခုဆိုရှင်ဒါ overstay ဆက်ဖြစ်နောက်ဆက်တော့ခုနှစ် August လထဲကနေစပြီးတော့ဖြစ်လာခဲ့တာအခုချိန်ထိဒါဖြစ်နေကြပါနောက်လည်းဆရာနည်းစဉ်ထောင်ရချီဖြစ်နေကြပါပဲဆိုတော့အဲ့တော့ဒီလောက်ကမားတွေကတရားဝင်အနေထားနဲ့တရားမှုအနေထားရောက်သွားလို့ရှိရင်ခုနအခွင့်အချိုးဖောက်ခံရတဲ့ဟာတွေကပူပူပြီးဆိုးလာမှာပေါ့နော် အဲ့ဒါကပုံကြီးကြီးပါဒီလိုတရားဝင်လို့ဒီမှာဖြစ်နေလို့ရှိရင်အဲအခွင့်ချုပ်ဖောက်ခံရတဲ့ဆိုရဲဟိုဘာလို့ဖြစ်ကိုကိုယုံကြည်မှုကြီးရှိနေရင်ဆိုင်ရဲတော့ဗောတရားဝင်အလုပ်ဒီမှာဖြစ်နေဘယ်သူမှမပြောရရဲလဲကြာဟိုလူလည်းကြာဒီလည်းကြာအကုန်လုံးကြောက်နေရမယ်နေသားကိုရောက်သွားမှာ
တိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့သမရဦးသိန်းစင်တို့တွေ့ဆုံကြတဲ့အခါမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအရေးအပြင်နေစာလုံကြုံရေးလောင်စာဆွမ်းအင်အာဆီယံနဲ့ဆိုင်တဲ့အကြောင်းကိစ္စတွေအပြင်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းထိုင်းနိုင်ငံကိုအေပီလာအတွင်းတွားရောက်လဲပတ်စင်ကဆွေးနွေးခဲ့တဲ့ကိစ္စရပ်တွေကိုလည်းဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းအမည်မဖော်လိုတဲ့မြန်မာအရာရှိကပြောပါတယ်ဒါအပြင်တဝယ်ရင်နဲ့စီမံကိန်းအကောင့်ထယ်ဖော်ရေးအတွက်လည်းအဓိကထားဆွေးနွေးတော့မှာဖြစ်ပြီးအဲ့ဒီစီမံကိန်းကိုကြည့်ကြကုတ်ခဲ့ဖို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ကကော်မတီဖွဲ့စည်းသွားမယ်အကြောင်းထိုင်းနိုင်ငံကသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်ဝန်ကြီးချုပ်ပရာယုတ်ချန်အိုချန်ဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းမြန်မာအစိုးရအရာရှိတွေအပြင်မြန်မာနိုင်ငံမှာရှိနေကြတဲ့ထိုင်းရင်းနှီးမြှုပ်နှံသူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ထိုင်းဝန်ကြီးချုပ်ခီးစင်နံပတ်သက်ပြီးတော့ကိုစောဝင်းလိုင်ကတင်ပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့ထိုင်းနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြလိုပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းမှာဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရမှုအတွက်ဖမ်းဆီးခံထားရတဲ့မြန်မာလူငယ်2ဦးရဲ့အမှုကိုအာဏာပိုင်တွေကတရားရုံးကိုမတင်ပြခင်တသက်အထောက်အထားများပါအမှုတွေကိုထိုင်းဆိုရရှိနေများရုံးတံကိုတင်ပြရမှာခိုင်လုံမှုအားနည်းနေတဲ့ဆိုပြီးထပ်မံဖြည့်ဆွတ်မှုတွေပြုလုပ်ဖို့ထိုင်းဆိုရရှိနေရုံးကအော်တိုဘားလ10ရက်နေ့မှာပြင်ချခဲ့ပါတယ်မအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံကော့တောင်ကျွန်းကဗြိတိန်နိုင်ငံသား2ဦးတပ်ဖြတ်ခံရမှုမှာတရားခဏ်နေအဖြစ်ဝင်းစော်ထွန်းနဲ့ဇော်လင်းဆိုတဲ့မြန်မာနိုင်ငံသား2ဦးကိုရဲစခန်းကနေဆွဲချက်တင်ခဲ့တာပါဒီနောက်ဒီအမှုကိုတရားရုံးမတင်ခင်မှာရဲအာဏာပိုင်တွေရဲ့တင်ပြထားတဲ့စာမျက်နှာ800ကျော်ပါတဲ့အစီရင်ခံစာကိုတက်သေးခိုင်မာမှုအားနည်းနေသေးတဲ့အတွက်ထိုင်းအစိုးရရှေ့နေများရုံးကနေပယ်ချခဲ့ပါတယ်ကော့တောင်ကျွန်းလူတက်မှုနဲ့ပတ်သက်လို့စစ်ဆေးမေးမြန်းမှုအတွက်မြန်မာတန်ယုံကအထူးတာဝန်ပေးထားတဲ့အဖွဲ့တွေကရှေ့နေဥအောင်မျိုးတန်းကတော့အခုလိုရှင်းပြပါဗျ။
အမှုတွေနဲ့ပတ်သက်လို့ရှိလို့ရှိရင်ဟိုရဲစခန်းကြီးတရားရုံးတင်မှုတက်ကိုအကြံပေးခေါ်တဲ့ဟိုဟာပေါ့အစိုးရရှေ့နေရုံးကိုနေရပါတယ်။အဲ့လိုတင်တဲ့ခါမှာအမှုနဲ့ပတ်သက်လို့ဟိုစစ်ဆေးပေးတာတို့အချက်လက်တွေအပြည့်စုံမဲ့တရားစွဲရမျိုးရှိခဲ့ရင်ဒီကအကြံပေးရုံးခေါ်တဲ့အစိုးရရှေ့နေရုံးကနေဒီအရဒီလိုပြန်ပို့ပါလေတဘောကတော့အခုခိုင်လုံချင်းမရှိလို့ပြန်ဖြစ်ပါလို့ပြောတာပါခင်ဗျအခုဒီနေ့အမှုကလည်းဒီလိုဖြစ်တာပါဒီနေ့အမှုကမခိုင်လုံဘို့ပဲခင်ဗျဥပဒေကြံပြီးဖြစ်တဲ့အစိုးရရှင်ရင်းနဲ့ပြန်ပြီးတော့စစ်ဆေးဖို့ဆိုပြီးတော့ရဲစခန်းကိုပြန်ချပစ်လိုက်တာပါတရားရုံးရောက်ဖို့အတွက်သူတို့စူးစမ်းတာပါရဲကဒါမဲ့လည်းအခုလိုအစိုးရရှင်နေအနေနဲ့မပြည့်စုံဘူးဆိုတော့သူတို့တရားရုံးရောက်ဆရာအကြောင်းမရှိပါဘူးသူတို့ပြန်ပြီးတော့အမှုတွေဒါတဲ့ခိုင်လုံအောင်ရှာဖွေပြင်ပြဖို့လိုနေပါတယ်ဆိုတော့ပြောတာပါ
လူပြန်လဲစီစစ်ဖို့အတွက်ပယ်ချခဲ့တာဟာဖြစ်ခဲ့တဲ့အမှုဖြစ်ပြီးလူများစိတ်ဝင်စားတဲ့အထင်ကရအမှုဖြစ်တဲ့အတွက်လဲတေချာစီစစ်လိုတဲ့သဘောမှရှိတယ်လို့လဲဥပဒေပညာရှင်တွေကကောက်ချက်ချပါတယ်ဒီလိုထိုင်းအစိုးရရှေ့နေများယုံကနေပြန်လဲစီစစ်ဖို့လှုံ့ဆော်ခိုင်းခြင်းဟာအလားအလာကောင်းဖြစ်ရှုမြင်ပြီးမြန်မာနိုင်ငံအစိုးရဘက်ကလည်းတေချာပြင်ဆင်မှုတွေလုပ်ဖို့အတွက်လိုအပ်တဲ့အကြောင်းရှေ့နေဥအောင်မျိုးတန်းကဆိုပါတယ်
သူတို့ဘက်ကနေပြီးတော့ဥပဒေနားလည်တဲ့လူရတင်ပြလာတဲ့ဟာကိုဥပဒေနားလည်တဲ့အထက်အဖွဲ့ကြီးကနေပြီးတော့ဒီဟာကပြည်စုံမှုမရှိသေးဘူးလို့ပြောတာဟာကျွန်တော်တို့ဘက်ပိုကောင်းပါတယ်။တို့တော့ရန်စီကရဲ့84ရက်အချိန်ပေးထားတယ်မို့လို့ဒီလို84ရက်မပြည့်ခွင်အတင်းမှာတော့သူတို့ကဒီအမှုကိုထပ်မပြီးတော့စစ်တေကန်အထောက်အထားတွေရအောင်ရှာဖွေဖို့လိုမယ်လို့ပါလိမ့်မယ်။သူတို့ကလည်းရအောင်ရှာမယ်တပေါ်တော့ရှိပါတယ်။ဒီအချိန်မှာကျွန်တော်တို့ဘက်နိုင်ငံဘက်ကနေပြီးတော့အဖွဲ့အစည်းနဲ့ခင်ဗျားမြန်မာနဲ့နိုင်ငံတော်အဆင့်ကော်မတီဖွဲ့ပြီးဝင်ရောက်လာပြီးတော့ဒါကျွန်တော်တို့ပို့ပြီးတော့ကောင်းမဲ့အလားလားရှိတာပါ
။အော်တိုဘားလ6ရက်နေ့ကစပြီး3ရက်ကြာခီးစဉ်အတွင်းထိုင်းနိုင်ငံမြန်မာတန်ယုံကဒုတိယကောင်စစ်ဝင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာတရားခဏ်နေအဖြစ်ဆွတ်ဆွဲခံရသူတွေကိုတွားရောက်မေးမြန်းခဲ့ပြီးတဲ့နောက်မှာတော့တရားခဏ်နေအဖြစ်ဆွတ်ဆွဲခံရသူတွေဟာနှိပ်စက်ညှဉ်းပန်းခံရတာကြောင့်ထွက်ဆိုတယ်ဆိုပြီး VOA မြန်မာပိုင်းကိုပြောဆိုခဲ့တာပါ။ဒါပေမဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့လည်းတရားခဏ်နေကဝန်ခံထားတာဖြစ်ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးရှင်းလင်းပြောဆိုနေတယ်လို့ထိုင်းမီဒီယာတွေထိုင်းလူမှုကွန်ရက်စာမျက်နှာတွေထိုင်းလူထုတွေကြားမှာတော့မယုံကြည်နိုင်တဲ့အမှုအဖြစ်အငင်းပွားဝယ်ဖြစ်နေတာပါ ကောတောင်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ခဲ့ပြီးဗြိတိန်နိုင်ငံသားအသက်20ကျော်လူငယ်များဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာတို့ဟာဆူရှာချွန်ထက်တဲ့လက်နက်တွေနဲ့တိုက်ခိုက်ခံရပြီးသေဆုံးသွားခဲ့တာဖြစ်ပါတယ်။ဒီထဲမှာဟန်နာကတော့အရမပြုတ်ကျင့်ခံရတဲ့လက္ခဏာတွေနဲ့သေဆုံးခဲ့ရတာပါ။စက်တင်ဘာလ20ရက်နေ့တုန်းကတော့ထိုင်းအဲရီကဟန်နာရဲ့ကိုယ်ခန္ဓာထ မြန်မာနိုင်ငံသား4000လောက်အလုလုကင်နေကြပြီးကော့တောင်ကျွလူတက်မှုကြောင့်မြန်မာနိုင်ငံသားတွေယာနဲ့ချီ DNA မျိုးရိုးဗီဇတွေရယူပြီးစစ်ဆေးမင်းမြန်းခံခဲ့ရသလိုအဖမ်းအဆီးတွေကြောင့်ထိတ်လန့်ကြောက်ရွံ့မှုတွေလည်းရင်ဆိုင်နေရပါတယ်ရှင
်။မအေးမှတင်ပြခဲ့တာပါ။အခုဆက်လက်ပြီးတော့ပျောက်ဆုံးနေတဲ့တင်မောအကြောင်းသတင်းကိုဆက်လက်တင်ဆက်ပေးပါမယ်။BNN ရန်တင်သင်းမော့ကိုအိန်းနီချင်းသုံးနိုင်ငံကဝိုင်းဝန်းကူညီရှာဖွေပေးနေတယ်လို့ BNN တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့အော်တိုဘာလ2ရက်နေ့ကစင်ကာပူကနေ BNN ကိုထွက်ခွာလာတဲ့ရန်တင်သင်းမော့တစ်စင်းပျောက်ဆုံးသွားခဲ့တာပါပင်လယ်တပြားတွေရဲ့ပြန်ပြီးဆက်ခေါ်ဆောင်သွားနိုင်တယ်ဆိုတော့ဆိုရင်မကင်းမှုတွေလည်းပိုးပြီးများလာနေပါတယ်အကြောင်းစုံကိုမတ်အင်ဂျင်နိုင်ကပြောပြပေးမှာပါ
ရင်းနှင်းတန်ချိန်9200ကျော်တင်ဆောင်လာတဲ့ဗီယက်နမ်အလန်တင်တင်မော့မှာတင်မော့အမှုတန်း18ဦးလိုက်ပါလာတာပါသတ်မှတ်ချိန်အရပြီးခဲ့တဲ့တနင်္ဂနွေနေ့မှာဗီယက်နမ်နိုင်ငံအလယ်ပိုင်းကွန်ထရီခရိုင်ကီဗီယက်စိတ်ကန်းမှာစိုက်ကပ်ဖို့ရှိပါတယ်ဒါပေမဲ့စင်ကာပူစိတ်ကန်းကထွက်လာပြီးတနိုင်တွင်မှာ Sunrise 689အမည်ပေးထားတဲ့ရင်းနှင်းတင်တင်မော့ဟာကုန်းမော်ကဆက်သွယ်ရေးဌာနနဲ့ရေဒီယိုဆက်သွယ်ရေးပြတ်တောက်သွားခဲ့တယ်လို့ VNN ရှာဖွေရေးနယ်ကယ်ဆယ်ရေးအကြီးအကဲက VOA ကိုပြောပါရယ်အခုပြောင်းနေတဲ့ရင်းနှင်းတင်တင်မော့ကိုရှာဖွေဖို့အနည်းဆုံး3နိုင်ငံလောက်ကအကူအညီပေးနေပါတယ်လို့ HiPhone ငါးဖမ်းလုပ်ငန်းနဲ့တင်မော့စောက်လုပ်ရေးကုမ္ပဏီလုံခြုံရေးဆိုင်ရာအကြီးအကဲငူယင်ဗူဒရုက VOA ကိုပြောပါရယ်
ကျွန်တော်တို့ကုမ္ပဏီနဲ့တာဝန်ရှိတဲ့ဖွဲ့စည်းတွေကနိုင်ငံခြားအေဂျင်စီတွေနဲ့ပူးပေါင်းပြီးအပူတပြင်းရှာဖွေနေတာပါအခုချိန်ထိတော့တင်မော့သတင်းအစားအနာဘာတစ်ခုမှမရသေးပါဘူးအင်ဒိုနီးရှားမလေးရှားနဲ့စင်ကာပူနိုင်ငံတွေက BNN နဲ့ပူးပေါင်းပြီးရှာဖွေရေးမှာအကူအညီတွေပေးနေပါတယ်ရှာဖွေရေးအဖွဲ့တွေကလည်းအဲ့ဒီနေရာတွေကိုဆီလွတ်ခဲ့ပါတယ်နောက်လေရင်တွေနဲ့လည်းအင်္ဂါနေ့အနည်းလေပိုင်းကရှာဖွေဖို့လှုပ်ပေးပါတယ်အခုချိန်ထိရှာဖွေတဲ့ရလဒ်တွေမသိရသေးတော့ကျွန်တော်တို့မှဘာသတင်းအချက်အလက်မှမရှိသေးပါဘူး
တင်မော့ရှာဖွေရေးမှာအကူအညီတွေပေးဖို့စင်ကာပူမလေးရှားဘရူနိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုဗီယက်နမ်အစိုးရကတရားဝင်အကြောင်းကြားထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောပါရယ်အခုတင်မော့ပျောက်ဆုံးမှုဟာမတော်တဆဖြစ်တာမျိုးမဟုတ်ပဲပြန်ပြီးဆွဲခံရတဲ့အခြေအနေမျိုးဖြစ်နေပြီးပင်လယ်ဓားတွေဘက်ကငွေပမာဏအများအပြားတောင်းလာမည်ဆိုရင်ကုမ္ပဏီကအခက်အခဲတွေအများကြီးရှိလိမ့်မယ်လို့တင်မော့လုံခြုံရေးဆိုင်ရာအကြီးအကဲငူယင်ဗူဒူပ်က VOE ကိုပြောပါရယ်
အခုလက်ရှိကျွန်တော်တို့ကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်ထားပါတယ်နောက်ပြီး BNN အစိုးရအနေနဲ့အမြန်ဆုံးအေးအေးဆောင်ရွက်ပေးဖို့လည်းတောင်းဆိုထားပါတယ်အခြားတာဝန်ရှိအေဂျင်စီတွေနဲ့အာမခံကုမ္ပဏီတွေကိုကျွန်တော်တို့မိကိုအားကိုလို့မရပါဘူးပျောက်နေတဲ့တင်ပေါ်အမြန်ဆုံးရှာဖွေဖို့အစိုးရကိုကျွန်တော်တို့တိုက်တွန်းနေပါတယ
်နိုင်ငံတကာပင်လယ်ရေကြောင်းသွားလာရေးဌာနရဲ့တင်ပေါ်များပြန်ပေးဆွဲခံရမှုတိုင်ကြားရေးဌာနအစိုးရဒီနှစ်ဧပြီလကစလို့အရှိတောင်အာရှအတွင်းမှာကံယိုတန်သွားရေနံတင်တင်မော့တွေကိုပြန်ပေးဆွဲတဲ့အမှုပေါင်းအနည်းဆုံး6ခုရှိခဲ့ပါတယ်ရှင
်။ပျောက်ဆုံးသွားတဲ့ပြင်းနံတင်မော့အကြောင်းမန်အင်ဂျင်နိုင်ကစူးစီးတင်ပြခဲ့တာပါခင်ဗျာ။တော်တော်ရှင်များခင်ဗျာ။ကျွန်တော်တို့ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်မတွေကို VOA Internet စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုလို့ရပါတယ်ခင်ဗျာ။ VOA ကိုတော်တော်ရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323855554နဲ့ fax နံပါတ်က2323855552ဖြစ်ပါတယ်မြန်မာပြည်ကတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့အမှတ်130တက်သူရေးသားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိပ်စာမူပြီးဆက်သွယ်နိုင်ပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့ internet အစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေကို VOA website လိပ်စာ bamis.voanews.com မှာဖတ်ရှုလို့ရနိုင်ပါတယ်ခင်ဗျာ